မုန်းနိုင်ရာကြီးကြောင့်မြန်မာနိုင်ငံရဲ့တဝမ်းလုံးမှာရေကြီးရေရှမ်းမြေပြိုလာတွေရှိခဲ့ပြီးတဲ့နောက်မှာကျွဲနွားတလိဆန်နေအပြင်နေနေပါပျက်စီးဆုံးရှုံးခဲ့ရပြီးတော့ရေဘေးတင့်ပြည်သူတွေအကူအညီတွေရေပေါ်လိုအပ်နေတာပါရေဘေးတင့်တဲ့သူတွေထဲမှာဖျားနာနေတဲ့သူတွေရှိပါတယ်သူတို့အတွက်ရေပေါ်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့လူဦးရေကများပြားလုံးတဲ့အတွက်အကူအညီတွေကမလုံမလောက်ဖြစ်နေတယ တဲ့အခက်အခဲ VOA ကိုအခုလိုပြောပြပါတယ်
။လောက်တာဒီလိုမျိုးပေါ့သူတို့ရှိတာလူတရာရှိမှတင်ကျွန်တော်တို့လူနိုင်တာ20သား30သား50သားအလောက်ပေါ့။ပဲလူတွေပေါ်ရတော့ပေါ်တယ်။ကိုကလူတိုင်းကိုစားဝတ်နေရခက်ခဲနေရဆိုတော့ကိုကသူတို့ကထောင်ကနန်းတောင်ကနန်းအဲ့လိုလူမျိုးမျိုးအနေနဲ့ဖြစ်နေရဆိုတော့အဲ့တော့ဒီကျွန်တော်တို့ကကျွန်တော်မလူနိုင်တော့ဘူးကျွန်တော်တို့နိုင်တော့ပဲသွားတာဇေယအနဲ့မရောက်ကြတာတော့သမင်းတော့ကျွန်တော်ချက်ပြီးသားဆိုတော့သူ့ကိုပညာသူ့လိုက်ကြည့်ရင်ဒီနေ့ချက်မနေ့ကျရင်သူ့အဲညနေခင်းတော့ရင်သူ့အဲ့လိုမျိုးတွေ့ကြတော့သူ့ကကြာအဆင်မပြေဘူးအဲ့ဒါအဲ့လိုမျိုးကသူကအရှောင်ချမ်းရရင်ဘိုးအဆင်ပြေတော့လို့စောင်းလို့ချက်အောင်လို့ခေါင်းလို့ပေါ့သူတို့ကနေတိုင်းမကောင်းတဲ့လူတွေပါတယ်ဒီဇေထဲမှာနေခဲ့ရတာဆိုတော့အပူချက်တာလေးလို့လေအဲ့လိုမျိုးအတန်လေးဝင်တာလေးရှားတာလေးပေါ့ပြီးတော့ကိုဝင်ဆောင်မိခင်နေရာကပါတော့ကြတော့ဒီမိသွားဖို့တည်းသူကလန့်တာရှိရလေဒီလိုမျိုးဖြစ်လာတယ်ဆိုတော့သူတို့ကသူတို့တေးပြီဆိုပြီးတော့မှတ်ထားပြီးလန့်သွားတယ်တွေးလန့်သွားတာဗျာအဲ့လိုမျိုးတွေရှိသေးကြတယ်အချို့တဲ့လေဖြစ်လာတဲ့အပိုးကြီးတွေဖိုင်းတွေတည်းမလုံနိုင်မထနိုင်ဘူးလေအဲ့လိုဖိုင်းတွေကလည်းကြတော့သေးဝကြတော့လိုအပ်တယ်ဗျာသိရသိရတော့လာကြတော့အဲ့လိုမျိုးလိုအပ်ကြတော့ဥပကြတော့ကျွန်တော်ကကြတော့သေးရသေးဝလုံးဝမပါဘူးကပေါင်းတယ်ကျွန်တော်တို့ပါသွားတာစကားရည်တုံးပါတယ်တစ်ခါတော့ကြောက်ဝင်ပြန်ဝင်ကြောဝင်ကြောဖြစ်မှကြောက်ဆိုအဲ့ဒါပါတယ်နောက်ပြီးတော့ဒီလိုပါအလားတင်မောလောက်ပါလောက်ပဲကျွန်တော်တို့ကပါသွားတာ
ရေကြီးခဲ့တဲ့ခြေရွာတွေမှာရေပြန်ကျသွားပြီဖြစ်တဲ့အတွက်ကဲဆယ်ရေးထက်ကူညီပေးနိုင်ရေးကအဓိကလိုအပ်နေပါတယ်ဒါအပြင်ရေကြီးရေရှမ်းမှုဖြစ်တဲ့အချိန်မှာတည်ဆုံးသွားတဲ့အရေးတက်ကလည်းတရက်ထက်တရက်ပိုပြီးတော့ဒိုလာနေပါတယ်စစ်ကောင်စီကတော့စက်တင်ဘာလ15ရက်နေ့မှာတည်ဆုံးသူက112ဦးရှိတယ်ဆိုတာကိုသတင်းထုတ်ပြန်ခဲ့ပြီးတော့စက်တင်ဘာလ16ရက်နေ့မှာတော့လူပေါင်း226ဦးတည်ဆုံးခဲ့ပြီးတော့89ဦးပျောက်ဆုံးနေပါတယ်လို့စစ်ကောင်စီဘက်ကထပ်ပြီးတော့သတင်းထုတ်ပြန်ပါတယ်။မြေသားခံပြည်သူတွေနဲ့အကူအညီပေးနေသူတွေကတော့တေကျေထိခိုက်မှုနဲ့ပျက်စီးဆုံးရှုံးမှုကဒီထက်ပိုပြီးတော့များနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ရေကြီးရေရှမ်းတာကြောင့်မြေပြင်မှာတည်ဆုံးသူအရေအတွက်ကစစ်ကောင်စီဘက်ကထုတ်ပြန်တဲ့အရေအတွက်ထက်များပါတယ်လို့ဒေသခံတွေနဲ့ကူညီကယ်ဆယ်ရေးလှုပ်ဆောင်သူတွေကပြောပြပါတယ်။အခုလိုမျိုးတည်ဆုံးသူအရေအတွက်များတာကတော့အသိပညာပေးမှုအားနည်းခဲ့တာအပြင်ပေါ်ဆမှုတွေကြောင့်လို့ဒေသခံတွေနဲ့ကူညီပေးနေသူတွေကပြောပြတာပါစစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်မှာလည်းရေကြီးရေရှမ်းမှုဖြစ်တဲ့အတွက်လူတည်ဆုံးမှုတွေများပြားခဲ့ပါတယ်နေပြည်တော်မှာဖြစ်ပွားခဲ့တဲ့တည်ဆုံးမှုတွေနဲ့ပတ်သက်လို့ရေဘေးကူညီရေးကိုတွားရောက်ခဲ့သူတူပြောပြတာကတော့
အခုကဘုံဝဲတကယ်ဆိုတဲ့တရားမရဘူးကဟောင်းများကြီးရေးတရားရဲ့နေတဲ့ပြည်ပေါ်ကိုပူအောင်များကြီးရေးဒီနေပြည်တော်ပထမပါလို့သူကဒီကရေရွေးကြီးတက်လာတော့ဟိုကပြည်ရင်ပေါ်နေတာတချို့ကျကျွန်တော်တို့ရေကတချို့ရွာကိုထွက်တော်ထွက်တော်ဆိုမထွက်ဘူးဒီမှာပဲပေးသေးပြီးဒီမှာပေးသွားရတယ်ဒီမှာပဲလက်ခံပါလို့အဲ့ဒါကြည့်ပြီးတော့ပြန်လာခဲ့ပေါ့အဲ့ဒီလေပြီးတော့ညအစ3ရက်နေပါရေအကုန်ဖောက်ဖောက်ကုန်ပြန်လာဒီရမှာကျန်ရဲလို့ဒီရမှာကျန်ရဲလို့အဲ့လိုမျိုးရတယ်ညားတယ်တော်မှာဆိုရင်သူတို့ကဟိုကျိုးလေးတစ်စားလေးတော့ပြန် knowledge တွေထားနေကြတာပေါ့
ရေကြီးရေရှမ်းမှုတွေဆူဆူဝါးဝါကျုံခဲ့ရတဲ့မန္တလေးတိုင်းကြောက်စဲမြို့နယ်ထဲမှာကူညီပေးနေသူတို့ကလည်းသူ့အမည်အခုလိုပြောပြပါတယ်
ဒီပေါ်ဆားတယ်ဆိုတာလည်းကိုဒီလောက်ကြီးကြီးဖြစ်မယ်မတင်ဘူးဆိုတော့အဲအားလုံးကိုထင်ပါရဲ့အရင်တုန်းကလည်းကျွန်တော်တို့ရေကြီးမှုအရေးရှိရလေအဲခုလောက်ပြီးအောင်ဒီကြေကြေပြန့်ပြန့်ဒီရုပ်တွေကြီးကြီးသွားတဲ့ပုံစံမျိုးကမဖြစ်ဘူးလေရေတက်လာတယ်တက်လာတယ်ဆိုရင်ရေကြီးတာချွေးကြကြောင်းတာဒါမျိုးတွေရှိတယ်နောက်တစ်ခါဒါတော့လည်းမကြည့်တဲ့အခါကျတော့ဟိုခါတာနည်းနည်းတက်တာလည်းပေါ့ဗျာအခုကတော့ဒီရေကြီးကြီးကြီးဆိုတဲ့နေ့တည်းမှာဝုန်းနဲ့ရေတွေကတိုးကြလာတဲ့အချိန်မှာအဲဒီလိုလေတစ်ခါမှမဖြစ်ဘူးတဲ့ခါကျတော့ဒီလောက်ကြီးအောင်ကြိုတင်ပြင်ဆင်ထားမှမလည်းမကြည့်တဲ့ခါကျတော့ခံရရတယ်လို့ထင်တာပါပဲ။ကြိုတင်ပြင်ဆင်မှုအားနေတယ်လို့ဟိုလည်းပြောလို့ရပါတယ်။ကြိုတင်ပြင်ဆင်မှုအားနေတယ်ဆိုတဲ့အတိုင်းနဲ့အဲဒီလောက်ကြီးအောင်ကြိုတင်ပြင်ဆင်ဖို့မလိုအခုလိုသုံးသပ်မှုအဲသူတို့တွေနဲ့တွေးမိကောင်းတွေးမိပါလိမ့်မယ်ကြာ။အဲ့ဒီအတိုင်းနဲ့ပါမှာပါဟုတ်ကဲ့
။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုယုံ UNOCHA ကတော့သတင်းချက်လက်တွေရယူဖို့အခက်အခဲတွေရှိနေပေမဲ့ရေဘေးတင်သူက6,300,000လောက်ရှိမယ်လို့ခန့်မှန်းထားကြောင်းစက်တင်ဘာလ16ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။တည်ဆုံးသူရာခနန်းရှိပြီးတော့ပျောက်ဆုံးနေသူတွေအများပြားရှိတယ်ဆိုတဲ့သတင်းတွေကိုလည်းသူတို့ရရှိထားကြောင်းပြောပြပါတယ်။ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကတော့အကူအညီတွေပေးရရာမှာချော့မွေ့အောင်ဆောင်ရွက်ပေးဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ကြောင်းဒီကနေ့စက်တင်ဘာလ18ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ရှင်။